လဲမြို့နယ်မင်းနိုင်ရွာအနီးမှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဖွင့်ထားတဲ့မြို့နယ်တရားစီရင်ရုံးကိုဒီဇင်ဘာ12ရက်ဒီကနေ့မွန်းတဲ့အချိန်ကစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်တစ်နှစ်အရွယ်ကလေးတဦးနဲ့တရားရေးတာဝန်ခံအပါအဝင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။ဘုံကျဲတိုက်ခိုက်တာကြောင့်တရားရုံးလည်းပျက်စီးသွားခဲ့ပါတယ်။ဒါဟာသတင်းပေးရှိတဲ့အတွက်အခုလိုလာရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်။ဆက်လက်နိုင်9မိနစ်လောက်မှာပြစ်ခတ်လိုက်ရတယ်ဗျာ။အဲဒီလေးဆက်ပိုက်တာနဲ့လေးချက်ပြစ်လိုက်တာ။ဒါ location ပေါက်ပြီးတော့ဗလာနဲ့ကောင်းလို့ပါတတိကျကျပေးလိုက်ပြီးတော့ပြစ်ခတ်လိုက်ရတာ။ဘုန်းနေမှာပါဗျာ။ကျွန်တော်တို့တော်တော်လေးကစုပ်ပြပြတော့အလောင်းတွေကလည်းဟိုမီးရှို့ထားတယ်လို့ပုံစံကြီးဖြစ်ကုန်တာ။ကျွန်တော်ဆက်နေအရေးတာဝန်ခံနဲ့သူ့ရဲ့ဇနီးနဲ့အခါရဲဘော်တယောက်နဲ့ပုံရောက်တော့ဟိုဟာတခါလေးပြေးသွားတယ်ဗျာ။ဟိုလာပြီးတော့အဲ့လေပြလာတွေ့ရဲ့ဇနီးအမျိုးကလည်းအမျိုးသမီးကလည်းစုံတယ်။တော့သူကလေးလေးတယောက်လည်းဟုတ်တယ်နဲ့လောက်မရှိတဲ့ရှိတဲ့ကအကြီးကြီးစိုးနေကြတယ်။အားလုံးလောလောဆယ်ကျွန်တော်တို့အလောင်းသားလောင်းပေါ့နော်။ဟောထိခိုက်တရားရတာကတော့မျိုးသားလာတိအဲ့တွေ့မျိုးသားတဲ့ကတော့ထိခိုက်တရားပြင်းထန်နိုင်ရတယ်။ကုသဆယ်သူ့ဘက်အနေကလည်းကျွန်တော်တို့စိတ်ချတယ်ဆိုတော့မပါဘူးပေါ့လူကြီးကတော့
။တည်ဆုံသွားတဲ့တရားရေးတာဝန်ခံဟာအသက်20ကျော်အရွယ်ပဲရှိသေးပြီးအမျိုးသမီးဖြစ်သူဟာလည်းကျေးရွာမှာစေနာဝန်ထမ်းဖြစ်စာတင်ကြားပေးနေသူတူဖြစ်ပါတယ်။အရင်ကလည်းပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးရုံးကိုစစ်တပ်လေကြောင်းကနေတိုက်ခိုက်တာဝင်ရောက်စီးနှင်တာတွေရှိခဲ့တာပါစစ်တပ်ကပြန်လည်ထိုးစစ်ဆင်နေတဲ့စကိုင်းတိုင်းကခမ်းပတ်မြို့မှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိနေပြီးဒီဇင်ဘာ12ရက်ဒီကနေ့နေ့လယ်ပိုင်းမှာတော့စစ်တပ်ကလေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်ပြီးဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေကိုကမ်ပတ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပြပါတယ
်။ဟာလေအမှတ်တရကွက်နဲ့ဒီဟာနဲ့စစ်တပ်ကုန်းဘက်ကိုခြားသွားနဲ့နေရာခြားသွားလေးလုံးလာခြားသွားတယ်။နှစ်နာရီနဲ့40မိနစ်40လောက်ကအခုတည်းကဒါတနက်တန်နဲ့အခုထိကိုမဆဲသေးဘူး။ကြားနေရတော့မှဆိုတိုက်ပွဲတော့တိုက်ရှိနေလုံးပဲပေါ့နော်။အစစ်တပ်ကုန်းကဖြစ်လာတဲ့စစ်တပ်ကုန်းရဲ့အနောက်ဖက်ပေါ့နော်။အေးဖျားချောင်းအေးကြီးဖျားချောင်းရဲ့နန်းလေးကသူတို့ဒီမြို့မက်ခင်ဟာပေါ့နော်။အဲမြို့မက်ခင်ဟာသူကကာကာယူမှနေနေခြားလုံးပဲ။သူ့ဘက်ထဲမှာတော့ဒီပြူစောချီရင်နဲ့ဒီစစ်သားရင်နဲ့ပေါင်ထားတဲ့တဘောပေါ့နော်။ပြီးတော့အင်အားတရာဝန်းကျင်လောက်ရှိရတယ်သိရတယ်။ပြီးတော့သူတို့ကဒီသူတို့ထဲမှာကိုမှလုံးဝစစ်မတိုက်ချင်တဲ့လူတွေလည်းပါတယ်။ပြီးတော့အထိကတဲ့လူတွေလည်းရှိရပေါ့နော်။ခုနကဦးနဲ့ရှစ်ဦးလောက်ရှိရဆိုမှအဲ့လိုပြန်လွတ်လာတဲ့သူတွေပြောရတော့ရှားဟဲ့ရှင်ဟုတ
်။ဒီဒေတာမှာတိုက်ပွဲတွေပြန်လဲစတင်တဲ့ဒီဇင်ဘာ10ရက်နေ့ကလည်းအမှတ်1နဲ့အမှတ်4ရက်ကွက်ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။ကမ်ပတ်မျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာကိုနိုဝင်ဘာပထမပတ်မှာကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပြီးတိုက်ခိုက်သိမ်းပိုက်ပြီးတလအကြာမှာစစ်တပ်ဘက်ကထိုးစစ်တွေပြန်လည်လှုံ့ဆော်လာတာလည်းဖြစ်ပါတယ်။စစ်တပ်ဂုံးနဲ့အနီးဆုံးမှာရှိတဲ့ကမ်ပတ်အမှတ် 1234 ရပ်ကွက်ကဒေသခံတွေဟာစစ်တပ်ကိုထိုးစစ်ပြင်ဖို့စတင်တဲ့ဒီဇင်ဘာ6ရက်ကလေးကစလို့ကြိုတင်တင်းရှောင်နေကြရတာဖြစ်ပြီးသူတို့အတွက်စာနယ်ရိတ်ခါအကူအညီတွေလိုအပ်နေတယ်လို့လဲစစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ